အမေရိကန်ဒီကြောင့်တိုက်ခတ်မှုကြောင့်ပြီးခဲ့တဲ့ဘက်ကတိတ်ဆုံးတော့တဲ့အီရန်ထိပ်တန်းတပ်မိုးကာဆမ်ဆိုလီမနီရဲ့အစပနအခမ်းအနားမှာလူနေမိလို့တိတ်ဆုံးသူ40နဲ့ဒဏ်ရာရသူ200ကျော်ရှိကြောင်းနိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါတယ်။ဆိုလီမနီရဲ့အလောင်းကိုစားတဲ့မြို့ကာမန်မှာမြေမချခင်လုပ်တဲ့အစပနအခမ်းအနားကိုထောင်ပေါင်းများစွာတော့အီရန်ပြည်သူတွေတက်ရောက်လာတာပါ။ဆိုလီမနီရဲ့အစပနအခမ်းအနားကိုတီရန်ကွမ်နဲ့အက်ဆက်မြို့ရီမလေးစီးတင်းပါထဲမှာပဲအတူတူကျင်းပခဲ့တာပါ။အခုလိုလူနေမိပြီးတော့တိတ်ဆုံးမှုတွေရှိတဲ့အတွက်အလောင်းမြေထားမဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်လို့လည်းအစိုးရသတင်းကကြေညာပါတယ်။အမေရိကန်ရဲ့လက်ချက်ကြောင့်ဆိုလီမနီတိတ်ဆုံးခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ကလည်းအလားတူတံပြန်ဆောင်ရမယ်လို့ပြောဆိုထားတဲ့အတွက်ဒေသတွင်ပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါ။ဒီသတင်းမှာအစောပိုင်းမှာပဲအီရန်တော်လောင်ရဲ့ပြည်ဆောင်တပ်ကောင်ဆောင်ဟိုဆိန်ဆလာမီကလည်းအမေရိကန်တို့ရဲ့လုပ်ရအတိုင်းအတိအကျလက်တုံ့ပြန်သွားမယ်လို့ပြောဆိုထားပါတယ်။ဒီကိစ္စတောက်ကြတဲ့ကအမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အီရန်နိုင်ငံမျိုးတော်ပက်ကဒက်လေးစိတ်အပြင်ဘက်မှာဆိုလီမနီတိတ်ဆုံးခဲ့တာပါ။အီရန်တို့ကြော်တော်နောက်ခံပေးထားတဲ့အီရန်နိုင်ငံတွေကပြည်သူစစ်တွေရဲ့လက်ချက်ကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေတိတ်ဆုံးရတဲ့အပေါ်ဆိုလီမနီကိုအမေရိကန်ကပြစ်တင်ပြောဆိုထားပါတယ်။ဒါအပြင်ဒေသတွင်အမေရိကန်တွေနဲ့အဆောက်အဦတွေကိုတက်ခဲ့ဖို့ဆိုလီမနီကအစီအစဉ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကစွပ်စွဲပြောဆိုထားပေမဲ့လူသိရှင်များထုတ်ပြန်တာမျိုးတော့မရှိပါဘူး။အခုလိုနိုင်ငံသားတိတ်မမှုတွေတိုးလာတဲ့ချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဇာရက်ဂျာဇီဗ်ရဲ့ပြည်ဝင်ခွင့်ဗီဇာကိုအမေရိကန်ကငင်းပယ်လိုက်ပါတယ်။ဒီခေတ်တက်ကအမေရိကန်လေကြောင်းတက်ခဲ့ခဲ့ပြီးရဲ့ပိုင်းတွင်မှာပဲ2015အီရန်နျူကလ িয়ার သဘောတူစာချုပ်ပါအချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့လည်းအီရန်ကကြေညာထားတာဖြစ်ပါတယ်။